အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ ONC အတွင်းမှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဗုဒ္ဓနေ့မနက်ပိုင်းမှာမြန်မာနိုင်ငံကိုရောက်လာပြီးအခုဆိုရင်ရန်ကုန်ကတဆင့်နေပြည်တော်မှာရောက်ရှိနေပြီဖြစ်ပါတယ်။ဒီခီးစဉ်အတွင်းသမရနဲ့တွေ့ဆုံဖို့မရှိဘူးလို့သမရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့မရှိဘူးလို့NLD ဘက်ကပြောပါတယ်မြန်မာနိုင်ငံကိုရောက်နေပြီဖြစ်တဲ့ ONC ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်တွင်ဘယ်သူတွေနဲ့တွေ့ဆုံဖို့ရှိပါသလဲအသေးစိတ်ကိုမတ်ဆုမွန်ကပြောပြပါမယ
်ဟုတ်ကဲ့ပါအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ ONC အတွင်းမှုချုပ်ဦးဆောင်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီး9ဦးပါဝင်တဲ့အစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာဗုဒ္ဓဘူးနဲ့မနက်ပိုင်းမှာမြန်မာနိုင်ငံရန်ကုန်မြို့ကိုစက်ရောက်လာပြီးတော့ရန်ကုန်မြို့ကနေတဆင်နေပြည်တော်ကိုရောက်ရှိနေပြီဖြစ်တယ်လို့ဒုတိယပြန်ကြားရေးဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါရယ် ONC အဖွဲ့ရဲ့ခီးစဉ်အတွင်းသမရဦးသိန်းစိန်နဲ့တွေ့ဆုံဖို့မရှိဘူးလို့အတည်ပြုပြောဆိုပြီးအစိုးရဘိုင်းနဲ့လွှတ်တော်ဘိုင်းတာဝန်ရှိတဲ့သူတွေနဲ့တော့တွေ့ဆုံဖို့ရှိတယ်လို့သမရရဲ့ပြောခွင့်ရလည်းဖြစ်တဲ့ဒုပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါရယ
်ဒီနေ့ရန်ကုန်တဆင်နေပြည်တော်ရောက်ပါတယ်ကျွန်တော်သိတော့ဒီနေ့တို့ဘယ်သူမှတွေ့ရဆုံတာမရှိသေးပါဘူးတို့တဲခိုးတဲ့ဟိုတယ်မှာပဲရှိတယ်လို့ကျွန်တော်အကြံပေးသိပါတယ်မမလာကြီးကတို့နဲ့တွေ့ဆုံမှုမရှိပါဘူးလက်ခံတွေ့ဆုံမှုအစီအစဉ်မရှိပါဘူးရခိုင်ပြည်နယ်ပဋိပက္ခငင်းချင်းရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းကိုလုပ်နေတဲ့တက်ဆိုင်တဲ့ဝန်ကြီးဌာနနဲ့တွေ့ဖို့ရှိပါတယ်နောက်ပြီးရင်ကျွန်တော်တို့ဥပဒေကြီးလွှတ်တော်တွေပေါ့နော်လွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်နောက်တစ်ခါရခိုင်ဟိုတော်ဝုတ်စီစဉ်နေပါတယ်ရခိုင်ရောက်လို့ရှိရင်တော့ကျွန်တော်တို့ရခိုင်တိုင်းရင်းသားကောင်းဆောင်များရောအဲ့မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ယမီရဖိုင်နေတဲ့သူတို့ရှိပ
ါနေပြည်တော်မှာတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးရင်ရခိုင်ပြည်နယ်ကိုသွားရောက်ဖို့ရှိပေမဲ့သွားရောက်မဲ့ရက်ကိုတော့အတိအကျမသတ်မှတ်ရသေးဘူးလို့လည်းဦးရထွတ်ကဆက်ပြောပါတယ်အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ ONC ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့ပြည်နယ်အစိုးရအဖွဲ့ကိုအကြောင်းကြားထားတာမရှိသေးဘူးလို့လည်းရခိုင်ဒုက္ခသည်တွေလူမှုစီးပွားဘဝပြန်လည်ထူထောင်နိုင်ရေးစီစဉ်ဆောင်ရွက်ပေးနေတဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးဦးအောင်တန်းတင်ကပြောပါတယ်
။ဒီအစိုးရအဖွဲ့ကိုတော့အကြောင်းကြားရအောင်မရှိသေးဘူးလေ။ဒါဖို့အစီအစဉ်ကိုတော့မပြောသေးဘူးသူတို့။စီစဉ်ထားရတော့ဘာမှမရှိသေးဘူးလေ။ဒီဘာမှမလိုပါသေးဘူး။သူတို့လမ်းလေးဆိုတာကိုလည်းမသိရသေးဘူးလေ။အေးဒီတော့ကျူပြီးကျူပြီးဆင်းရရှိပြီးဆင်းရမှာပေါ့သူတို့ကဘယ်လိုလာမဲစီဒီစားကိုလည်းကျွန်တော်လည်းမသိရဘူးလေသူတို့ကလေးလာတဲ့ပေါ်လာဘူညီပေးမိကိစ္စလားဆိုတော့လည်းဘာမှမသိရဘူး
အစ္စလာမစ်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ ONC မြန်မာနိုင်ငံကိုရောက်ရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိတယ်လို့ကိုယ်စားလှယ်အဖွဲ့နဲ့အတူလိုက်ပါလာတဲ့ ONC Channel ရဲ့ Editor Mrs. Maha Akil ကပြောပါတယ်ဒါပေမဲ့ဒီသတင်းဟာမဟုတ်မှန်တဲ့အကြောင်း NND ပြောရေးဆိုခွင့်ရှိသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်က VOA ကိုစာနဲ့လက်မှတ်ရေးထိုးအကြောင်းကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပြောခွင့်ရလွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်က ONC ခီးစဉ်နဲ့ပတ်သက်ပြီးပြောဆိုခဲ့တာကတော့
ကျွန်တော်တို့မြန်မာဒီမိုကရေစီပွဲချုပ်နဲ့ပတ်သက်ခြင်းလည်းမရှိပါဘူး။ကျွန်တော်တို့သိရှိခြင်းလည်းမရှိပါဘူး။အဲ့လိုမျိုးပါပဲမြန်မာဒီမိုကရေစီပွဲချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အစီအစဉ်ဆိုတာလည်းအခုချိန်ကြီးလုံးဝမရှိပါဘူးဗျ။သူတို့တွေကစတင်လာရောက်ခရဲခုကပဲဒီအစိုးရနဲ့ချိတ်ဆက်ပြီးတော့ပဲလာရောက်တာတည်တာမှာကျွန်တော်တို့တွေကိုတွေးဆဖို့တွေဆိုဟိုဆွေးနွေးဖို့တွေဒါဓာရီမျိုးကန်းကန်းထားခြင်းကိုကဘာမှမရှိတော့ပါတတော်အနေနဲ့လည်းကျွန်တော်တို့ကိုဖိတ်ကြားထားတာမျိုးလွှတ်တော်ကကိုစားပြုပြီးတော့ဖိတ်ကြားထားတာမျိုးအာစကျွန်တော်တို့မှမရှိတော့ပါ
အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ ONC ရဲ့မြန်မာနိုင်ငံခီးစဉ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ပြည်သူတချို့မကြေမနက်ဆန္ဒပြကြပြီးတော့မြန်မာနိုင်ငံမှာ ONC ရုံးခွဲဖွင့်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကအစိုးရရဲ့သဘောထားကိုအခုလိုပြောပါတယ်
။ဒီခီးစဉ်ကအဲ့ဒါတချို့တွေသတင်းပြနေသူ ONC ဖွင့်နေတဲ့ကျွန်တော်တို့နိုင်ငံမှာရုံးခွဲဖွင့်မယ်ဆိုတဲ့ကိစ္စတွေနောက်တစ်ခါအဲ့ဒါမြန်မာဟိုရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတိုင်းသားဒီကိုရိုဟိဂျာနာမည်နဲ့တိုင်းသားသူမျိုးပြတ်မှတ်ပြီးလို့ဆိုတဲ့ကိစ္စနဲ့ဘာမှမဆိုင်ပါဘူး။ဒီတည်ငြိမ်ရေးကြမ်းရေးနဲ့ပြန်လည်ထူထောင်လုပ်ငန်းဆောင်ရွက်နေတဲ့အချိန်မျိုးတို့ရောတို့မျက်မြင်ကိုယ်တွေ့လေ့လာပြီးတော့အခြေအနေမှန်တည်အောင်လို့ကျွန်တော်တို့စီစဉ်ပေးတဲ့ကိစ္စပဲဖြစ်ပါတယ်
။ ONC Channel ရဲ့ Editor Mrs. Maha Aki က VOA ကို email ကနေတဆင့်နောက်ဆုံးပြောကြားခဲ့တာမှာတော့ကိုယ်စားလှယ်အဖွဲ့ရဲ့အစီအစဉ်တွေကြာသပတေးနေ့မှာစတင်မှာဖြစ်တဲ့အကြောင်းအစိုးရတာဝန်ရှိတဲ့သူတွေဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုအစီအစဉ်တွေဘလို့ဖြစ်လာမယ်ဆိုတာစောင့်ကြည့်နေကြောင်းရခိုင်ပြည်နယ်ခီးစဉ်ကိုတောက်ကြနေ့မှာစတင်မှုစီစဉ်ထားကြောင်းနေပါရှိပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကျော်ကာလအတွင်းအတိုင်းဝိုင်းမတူသူတွေအကြားလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတော့လူပေါင်း200ကျော်သေဆုံးခဲ့ပြီး တိမ့်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။ဒါကြောင့် OIC အဖွဲ့ရဲ့မြန်မာပြည်လာရောက်ရတဲ့အဓိကအကြောင်းအရာတွေထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အနေအထားသူတို့ရဲ့လူသားဆိုင်ရာလိုအပ်ချက်တွေအခြေစိုက်ရွှေ့ပြောင်းရေးအစီအစဉ်အခြေခံလူ့အခွင့်အရေးနဲ့နိုင်ငံသားဖြစ်မှုဆိုင်ရာအခွင့်အရေးတွေပါဝင်မယ်လို့နိုဝင်ဘာလ6ရက်နေ့ညစွဲနဲ့ OIC အဖွဲ့ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။